နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Google ကိုစီးပွားရေးလဝဲကြီးအုံမှုတိုက်ဖျက်ရေးဥပဒေနဲ့ American တရားရေးဝန်ကြီးဌာနကတရားစွဲဆိုလိုက်ပါတယ်။ Google ဟာဈေးကွက်ထဲကြီးဆိုးထားနိုင်တဲ့အနေအထားကိုအသုံးချပြီးရှင်ပြိုင်မှုတွေကိုချိုးနိုင်တဲ့အတွက်ပြည်ထောင်စုဥပဒေကိုချိုးဖောက်ကြောင်းဆဆွဲပြီးအခုလိုတရားစွဲဆိုလိုက်တာဖြစ်ပါတယ်။အများကမျှော်လင့်ထားပြီးတဲ့ဒီတရားစွဲဆိုချက်ကိုဒီနေ့လည်းကကြေညာတဲ့အချိန်မှာ American တရားရေးဝန်ကြီးဌာနကGoogle ဟာ online အချက်လက်ရှာဖွေရင်းနဲ့ကြော်ညာအသုံးပြုရာမှာဈေးကွက်ကိုလဝက်ကြီးအုပ်ဖို့သူ့ရဲ့ကြီးစိုးထားနိုင်တဲ့အနေအထားကိုမလျော်မကန်အသုံးချခဲ့တယ်လို့ပြောပါရယ်။2020အတွင်း American နည်းပညာလုပ်ငန်းမှာတိတ်ထူးခြားအရေးပါတဲ့အကူတရားဆွဲဆိုချက်ပေါ် Google ကုမ္ပဏီကတစုံတရာတုံ့ပြန်မှတ်ချက်ပြုတာမရှိသေးပါဘူး။အကူတရားဆွဲဆိုမှုကနည်းပညာကုမ္ပဏီကြီးတွေအပေါ် American အစိုးရရဲ့လဝကြီးအုပ်မှုတိုက်ဖြတ်ရေးအရေးယူဆောင်ရွက်ချက်တွေတဲကတခုဖြစ်လာမှာပါ။လောလောဆယ် American တရားရေးဝန်ကြီးဌာနက Apple, Amazon နဲ့ Facebook company တွေဈေးကွက်လဝကြီးအုပ်မှုရှိမရှိကိုစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။ပြိုင်ဘက်တွေရဲ့ဝန်ဆောင်မှုကိုရယူအသုံးပြုတဲ့ online ဈေးကွက်လုပ်ငန်းကြော်ညာသူတွေရဲ့ website တွေကိုပိတ်ပင်မှုနဲ့2019ခုနှစ်တုန်းကဥရောပသမဂ္ဂကလည်း Google ကိုဒဏ်ငွေ American dollar 1.9 billion ချခဲ့ပူပါတယ်။ဒါအပြင်2019ခုနှစ်တုန်းကလည်း 1.6 billion နဲ့2018ခုနှစ်တုန်းက 4.9 billion ဒဏ်ငွေအသီးသီးချမှတ်ခဲ့ပူပါတယ်။ Google က online သတင်းအချက်အလက်ရှာဖွေရေးဈေးကွက်ရဲ့90%ကိုထိန်းချုပ်ထားတယ်လို့ပြောထားပူပါတယ်ခင်ဗျ။